Welcome to the Voice of America in Burmese.
မင်္ဂလာပါဗမာဒေါက်တာရှင်များရှင် VOA ရေဒီယိုတန်ခါနေ2022ခုနှစ်မေလ24ရက်နေ့အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32.58တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါကြွယ်ဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်မအလီမာကတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့ဆုမျက်မော်ပါရှင်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပခဲ့တဲ့ American, Japan, Australia နဲ့ India နိုင်ငံ၄ရောက်ရဲ့ Quad Treaty စီဝေးပွဲမှာ Indo-Pacific ဒေသတွေမှာလွတ်လပ်ပွင့်လင်းမြင်သာမှုရှိရေးကိုအားပေးသွားမယ်လို့ကတိပြုခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြဲဆုံးပြန်လည်ဖော်ဆောင်ဖို့ခေါင်းဆောင်တွေရဲ့ပူးတွဲထောက်ပြချက်မှလည်းတောင်းဆိုခဲ့ကြပါတယ်။ Dokinji Foundation အတွက်အဆောက်အဦးနဲ့မြင်နေရတွေရယူမှုမှာအဂတိလိုက်စားတယ်လို့ဆိုပြီးတော့ဒေါက်တာဆန်းစုကြည်ကိုပုံမှန်55နဲ့အမှု၄မှုအတွက်ဆွဲချက်တင်လိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဘက်မှာစစ်ကောင်စီထောက်ပံ့ရင်းနဲ့တိုက်ခိုက်ခံရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီး
တန်ကြာအလင်းနာမှာကြာရည်နဲ့ PDF ကကာတုံးစီးပြတာစပိုက်တစားနဲ့ဖေတင်းကားတစ်စီးနဲ့ဦးတော်ဖိတ်ယူသွားပြီးသူတို့သူ6ရောက်တယ်လို့သိရတယ်
ဦးတော်ဒေသခံတို့ပြောသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကလေးမျိုးတောင်ပိုင်းမှာကြေးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတာသခိုင်းတမှုမျိုးအနီးတိုက်ပွဲပြင်းထန်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့စစ်ကောင်စီနဲ့နိုင်ငံတကာတန်ရေးတမန်အချင်းချင်းအကြောင်းပါဝင်အင်္ဂါညလိုက်တက်ဆက်ပေးနေကြအမေရိကန်နိုင်ငံကြီးအကြောင်းသတင်းဆောင်ပါကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကကြောပြပေးပါရှင်
ဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီကနေ့ကျင်းပခဲ့တဲ့ American, Japan, Australia နဲ့ India စတဲ့၄နိုင်ငံကောင်းဆောင်တွေရဲ့ Quad Treaty ဆွေးနွေးပွဲမှာ Indo-Pacific ဒေသတွေလွတ်လပ်ပွင့်လင်းမြင်သာမှုရှိရေးအားပေးသွားမယ်လို့ကတိပြုခဲ့ကြပါတယ်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့ COVID ကရောဂါတုံ့ပြန်ရေးတို့မှလည်းပူးပေါင်းဆောင်ရွက်သွားဖို့အတွက်ကတိပြုခဲ့ကြပါတယ်။ယူကရိန်းကိုရုရှားကျူးကျော်ဝင်ရောက်တိုက်ခိုက်တဲ့ကိစ္စဟာဥရောပအရေးကိစ္စတစ်ခုတည်းမဟုတ်ဘဲကမ္ဘာအရေးဖြစ်တယ်လို့ American သမ္မတ Joe Biden ကထိပ်သီးစည်းဝေးပွဲမှာပြောကြားခဲ့ပါတယ်။မြေပိုင်နဲ့တရားဥပဒေစိုးမိုးရေးနိုင်ငံတကာဥပဒေလူ့အခွင့်အရေးချိုးဖောက်မှုတွေကမ္ဘာဘယ်နေရာမှာမဆိုဖြစ်နေရင်ကာကွယ်ရမယ်လို့သမ္မတ Biden ကပြောကြားပါတယ်။ယူကရိန်းမှာဖြစ်တဲ့လိုမျိုး Indo-Pacific ဒေသမှာအဖြစ်မခံနိုင်ဘူးလို့ဂျပန်ဝန်ကြီးချုပ် Fumio Kishida လည်းပြောကြားခဲ့ပါတယ
်။ရုရှားညူウクライナ侵略は、国連憲章でも謳われている諸原則への真っ向からの挑戦です。
အလားတူအဖြစ်မျိုးအင်ဒိုပစိဖိတ်ဒေသတွေမှာအဖြစ်ခံလို့မရပါဘူးဒီလိုမျိုးခက်ခဲတဲ့အခြေအနေတွေကြားမှာ Quad လေးနိုင်ငံကြားစီးလုံးညီညွတ်မှုရှိတယ်ဆိုတာပြသဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းအဝိုင်းမှာအင်ဒိုပစိဖိတ်ဒေသဟာလွတ်လပ်ပွင့်လင်းမြင်သာမှုရှိအောင်တန်တိထန်ချမှတ်ထားတယ်ဆိုတာပြသဖို့တိတ်ကိုအရေးကြီးပါတယ်လို့ဂျပန်ဝန်ကြီးချုပ်ကီရှိဒါပြောကြားသွားခဲ့တာပါ Quad လေးနိုင်ငံတွေမှာကျူးကျော်စစ်ပွဲအတွက်ရုရှားအပေါ်အပြစ်တင်ပြီးတန်ခတ်မှုတွေလုပ်နေတဲ့အထက်အိန္ဒိယနိုင်ငံမပါသေးပါဘူးထိပ်သီးစည်းဝေးပွဲမှာမင်းကွန်းပြောကြားတာမှာလည်းဝန်ကြီးချုပ်နရင်ဒရာမိုဒီကယူကရိန်းစစ်ပွဲအကြောင်းထည့်သွင်းပြောကြားခဲ့ခြင်းမရှိပါဘူးကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်နေမှုကိုကင်တွယ်ဖြေရှင်းဖို့အရေးကြီးတဲ့အကြောင်းကိုတော့ဩစတြေးလျဝန်ကြီးချုပ်တဲ့အန်တိုနီအယ်ဗန်နီစ်ကပြောကြားခဲ့ပြီးတော့သူအစိုးရအနေနဲ့ထိရောက်တဲ့အရေးယောင်ဆောင်ရွက်မှုတွေလုပ်မယ်လို့ပြောကြားပါတယ်အရှေ့ပစိဖိတ်ဒေသ73နိုင်ငံပါဝင်တဲ့ကုန်သွယ်ရေးအစားပြုမှုအဖြစ်အင်ဒိုပစိဖိတ်စီးပွားရေးမူပေါင်းတွေကိုအမေရိကန်သမ္မတဘိုင်ဒန်ကတင်းတင်းလာနေတုန်းကအကြေညာခဲ့ပါတယ်ရှင်
။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ဖော်ဆောင်ဖို့အင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောက်နေတဲ့မြန်မာနိုင်ငံပဋိပက္ခကိုအထူးစိုးရိမ်နေလို့American, Japan, Australia နဲ့အိန္ဒိယခေါင်းဆောင်တွေရဲ့ Quad ခေါ်လေးနိုင်ငံထိပ်သီးဆွေးနွေးပွဲအပီပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းဖော်ပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံခြားသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာရေးအကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့လည်းပူးတွဲကြေညာချက်မှာတောင်းဆိုပါတယ်။မြန်မာနိုင်ငံပြည်ထောင်စုအတွက်အာဆီယံဥဆောင်တဲ့အာထုပ်မှုတွေပေါ်ထောက်ခံပြီးအာဆီယံဥက္ကဋ္ဌရဲ့အထူးသံတမန်ရဲ့အခမ်းအနားကိုလည်းကြိုဆိုတယ်လို့ဖော်ပြထားပါတယ်။ မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်ကိုအများဆုံးအကောင့်ထဲပေါ်ဖို့အတွက်လည်းအင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေဒီနေ့မေလ၂၄ရက်နေ့ပူတွဲထုတ်ပြန်ချက်မှာတောင်းဆိုခဲ့ကြတာပါအဲ့ဒီ၄နိုင်ငံထဲပါဝင်တဲ့ဩစတြေးလျနိုင်ငံကစီးပွားရေးပညာရှင်ရှွန်တာနယ်ကိုဆက်ရတာတင်ပြတဲ့နောက်စစ်ကောင်စီကဖမ်းဆီးခဲ့ပြီးနိုင်ငံတော်ရှုံးဝဲချက်ဥပဒေလူ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ အယူခံဝင်ခွင့်လည်းမရဘူးဆိုတာကို AI ကထောက်ပြထားပါတယ်။90နီးပါးသေတံဖြစ်သေတံချမှတ်ခံရတဲ့ထင်းမှာတချို့ကမျက်ွယ်ပြည့်တံတွေဖြစ်ကြပြီးတော့ဆန္ဒပြသူတွေသတင်းတောက်တွေကိုပြင့်မှတ်ထားအဖြစ်ပေးတယ်လို့ကြဲကြဲပြန့်ပြန့်မြင်နေတယ်လို့အစိုးရခန်းစာကပြောထားပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်မှာတည်တံချခံရသူအရေအတွက်ဟာ2020ခါထက်ကိုအနည်းဆုံး86ရောက်ထက်မနည်းတိုးလာတာဖြစ်တယ်လို့ AI ရဲ့တည်တံနဲ့ပတ်သက်တဲ့နှစ်ပတ်လည်အစိုးရခန်းစာထဲမှာဖော်ပြထားပါတယ်ရှင်
။ရုရှားတပ်တွေကိုတိုက်ခိုက်နေကြတဲ့ယူကရိန်းတပ်တွေအတွက်လက်နက်တွေပို့မှုပို့ပေးကြဖို့မိဘအစိုးရတွေကိုယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလီဘာကတိုက်တွန်းလိုက်ပါတယ်။လိုနေတဲ့လက်နက်တွေအားလုံးယူကရိန်းကရရှိပြီးနေပြီးပြောဖို့စိတ်ဆောလွန်းလာပါတယ်လို့ကူလီဘာက Twitter မှာအင်္ဂါနေ့ကရေးထားပါတယ်။ဒွန်ဘဒေတာမှာရုရှားထိုးစစ်ဟာရက်စက်တဲ့တိုက်ပွဲပါ။ဒုတိယကမ္ဘာစစ်ကလေးကဥရောပပြည်ပေါ်မှာအကြီးဆုံးစစ်ပွဲလည်းဖြစ်ပါတယ်။လက်နက်ခရမီးကြောက်တွေကိုတင်ပို့ရမှာအရှိန်အဟုန်မြင့်တင်ပို့ကြဖို့မိတ်ဖွဲ့တွေကိုကျွန်တော်တိုက်တွန်းပါတယ်လို့သူကရေးသားထားပါတယ်။အထူးသဖြင့်မြေပြင်ကနေမြေပြင်အဝေးကိုလောင်းချလို့လက်နက်နဲ့ဒုံးကျည်များစွာကိုအလိုလျောက်ဇက်တိုက်ပြနိုင်တဲ့ MLRS လက်နက်စနစ်နဲ့အဝေးကျစ်လက်နက်တွေစစ်တင်တဲ့လူလက်နဲ့တက်ဆင်ထားတဲ့တန်ကြက်ကကားတွေဖြစ်တယ်လို့ဒီမီထရိုကူလီဘာကဆိုပါတယ်။ရုရှားတပ်တွေဟာမြို့အပြားပြားကိုဝိုင်းထားပြီးယူကရိန်းအရှေ့ပိုင်းကဒွန်ဘတ်ဒေသကိုတွန်းပြင်တိုက်ခိုက်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။နိုင်ငံ20လောက်ကယူကရိန်းကိုလုံခြုံရေးဆိုင်ရာအကူအညီအသစ်တွေပို့ပေးနေပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Wright Austin ကပြောပြီးတည့်ရဲ့ကြားမှာယူကရိန်းနိုင်ငံသားရေးဝန်ကြီးရဲ့တိုက်တွန်းချက်ထွက်ပေါ်လာခဲ့တာပါ။ယူကရိန်းကာကွယ်ရေးဆက်သွယ်ရေးအဖွဲ့ရဲ့ဒုတိယချုပ်အစည်းအဝေးပြီးမှ Right Austin ကတင်းနှောက်တွေကိုအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီအဖွဲ့စည်းရဲ့အစည်းအဝေးကိုတင်းလာနေမှာအင်တာနက်ကတဆင့်ကျင်းပခဲ့တာဖြစ်ပြီးနိုင်ငံ48နိုင်ငံတက်ရောက်ခဲ့ကြပါတယ်။ Austria, Colombia နဲ့ Ireland နိုင်ငံတို့ကနောက်ဆုံးပါဝင်လာကြတဲ့နိုင်ငံတွေဖြစ်ပါတယ်။
အမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19kHz 5953ည5.25kHz 7783ည5.32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ5.19kHz 5905ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ညပဲအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ဒေါက်ခရင်ချီဖောင်ဒေးရှင်းအတွက်ရန်ကုန်နဲ့မြေပြည်တော်ကအဆောက်အဦနဲ့မြေနေရာတွေရယူမှုမှာအဂတိလိုက်စားတယ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်ကိုပုံမှန်55နဲ့အမှု၄မှုအတွက်ဆွဲချက်တင်လိုက်ပါတယ်။ရန်ကုန်တိုင်းပဟန်းမြို့နယ်ထဲမှာဒေါက်ခရင်ချီဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်တယောက်တည်းကိုအမှုတမှုနဲ့ဆွဲချက်တင်ပါတယ်။မြေပြည်တော်ကလာရောက်သောစိုက်ပျိုးသက်မွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူမှုမှာတော့ NLD အစိုးရလက်ထက်ကနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝန်ဦးရမင်းဦးနဲ့နေပြည်တော်စီပင်တာယာရေးကော်မတီဝင်ဦးမင်းသူတို့ကိုအမှုနှစ်ခုမှပူးတွဲဆွဲချက်တင်ခံရပါတယ်။ဒါအပြင်လာရောက်သောစီမံကိန်းအတွင်နေထိုင်ဖို့အတွက်နေအိမ်ဆောက်လုပ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်တယောက်တည်းကိုအမှုတမှုအတွက်ဆွဲချက်တင်လိုက်တာမို့စုစုပေါင်း၄မှုအတွက်ဆွဲချက်တင်ခံရတာဖြစ်ပါတယ်။ဒီနေ့နေပြည်တော်အထူးတရားရုံးမှဒီအမှုတွေအပြင်စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကလက်ထိုးထားတဲ့ဒေါ်လာငွေ၅သိန်းကိုဒေါအောင်ဆန်းစုကြည်လက်ခံယူခဲ့တဲ့ဆိုတဲ့အမှုကိုလည်းကြားနာပါတယ်။နောက်တစ်ခါရုံးချင်းကြရင်တော့လုပ်ငန်းရှင်မောင်ဝိတ်ကိုယ်တိုင်လာရောက်ထွက်ဆိုရမယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ဒီကနေ့စစ်စစ်တဲ့အမှုတွေမှာ ချေတရင်ဘတ်မေလ30ရက်အင်္ဂါနေ့မှာဆက်လက်စစ်ဆေးကြားနာမှာပါဒီနေ့တရားရုံးကိုလာတဲ့ဒေါက်ဆန်းစုကြည်ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့သိရပါတယ်ဒေါက်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်အုပ်ဥပဒေချိုးဖောက်မှုသဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအဂတိလိုက်စားမှုတွေအပါအဝင်အမှုပေါင်း17ခုနဲ့စစ်ကောင်စီကတရားစွဲခဲ့ပြီးတော့အမှုချမှုအတွေ့ထောက်
ကျွန်တော်တို့ရဲ့အတွက်ဝမ်းနဲ့တုံ့လို့ရပါကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကသူ့ရဲ့သတင်းထုတ်ပြန်ချက်မှာပြောလိုက်ပါတယ်အနည်းဆုံးလူ69ယောက်သေဆုံးမှာဆိုရင်ရတယ်လို့ကုလသမဂ္ဂကပြောပါတယ်ကလေးတွေအပါဝင်အလောင်း14လောက်ကန်းစက်မှာတင်လာခဲ့ပြီးလေးပိုင်ရှင်များအပါဝင်လူပေါင်း30ငါးယောက်ကိုအသက်ရှင်ရက်ကဲတင်နိုင်ခဲ့တယ်လို့ပဋိခေယရတပ်ဖွဲ့ပြောရေးဆိ လူစက်နှစ်ယောက်ပျောက်ဆုံးနေစေဘူတိတော်မောင်းတော်နဲ့စစ်တွေကရိုဟင်ဂျာတွေကိုလေကတင်လာခဲ့တာဖြစ်တယ်လို့အမည်မဖော်လို့တဲ့တက်ကြွလှောက်ရှားသူတို့ကအေးအပီကိုပြောပါတယ်ကနဦးတိရှိရတဲ့သတင်းတွေကရခိုင်ပြည်နယ်စစ်တွေမြို့ကနေမေလ19ရက်နေ့မှာလေကထွက်လာခဲ့ပြီးပဒိန်ကားကြီးအနီမှာမေလ23ရက်နေ့လေမောက်ခဲ့တယ်လို့ကုလသမဂ္ဂထုတ်ပြန်ကြမှာဆိုပါတယ်မြန်မာနဲ့ဒေသတွင်းမှာနေထိုင်နေက တ်တမကဒုက္ခသည်များဆိုင်ရာမှာမင်းကြီးရောအာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွန်ကြဲမှုအင်ဒရီကာရော့ဝတ်တေးကဆိုပါတယ်နောက်ဆုံးအသက်ပါဆုံးရှုံးရလာအောင်အနည်းများလာတဲ့ခရီးကိုနှင်ကြမဲ့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေရဲ့အရေးအတွက်ကတူတူလာတာကိုမြင်ရတာကတော့ထိတ်လန့်တုန်လှုပ်စရာပါပဲလို့မစ္စတာမစ်အင်ဒရီကာကဆိုပါတယ်ခင်ဗျာ
ဟန်ကမှာဖန်စီတရားဆွဲခံထားရတဲ့ကက်သလစ်ခရီးအသင်းတော်ရဲ့ကာဒနော်ဂျိုးဆက်ဆန်ရဲ့၅ယောက်ကသူတို့ပေါ်ဆွဲဆိုချက်တွေမှာအပြစ်မရှိဘူးလို့ပြောချခဲ့ပါတယ်2019ဒီမိုကရေစီရေးဆန္ဒပြမှုတွေအတွင်းမှာဖန်စီခံရသူတွေအတွက်ဥပဒေကြောင်းနဲ့ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေပေးနေတဲ့612 Humanitarian Relief Fund အဖွဲ့ကိုမှတ်ပုံတင်ဖို့ပြတ်ကွက်တယ်လို့ဆိုပြီးသူတို့အားလုံးကိုဟန်ကအစိုးရကတရားဆွဲထားပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်ကဖန်စီခံရတဲ့သူတို့6ယောက်လုံးကိုဒီအင်္ဂါနေ့မှာရုံးထုတ်ခဲ့တာပါအဖမ်းခံရတဲ့ဗန္ဒာယေမှု9ယောက်ထဲမှာကာဒနော်ဂျိုးဆက်ဇန်အပြင်လူသိများတဲ့ရှေ့နေမာဂရက်နိုင်အဆိုရော်ဒန်နစ်ဟိုဒနီးစ်ဟိုလွတ်တော်အမဟောင်းဆစ်ဟိုနဲ့ပညာရှင်ဝိုင်ပိုပတ်တို့ပါဝင်ပါတယ်နိုင်ငံသားအဖွဲ့နဲ့ပူးပေါင်းကြံစည်နေသလားဆိုတဲ့တန်တရားနဲ့ဖမ်းဆီးခဲ့ပေမဲ့အဲ့ဒီပုံမှန်နဲ့တော့သူတို့ကိုတရားစွဲခြင်းမရှိပါဘူးအသက်တော်90အရွယ်ကာဒနော်ဇန်ကိုဖမ်းဆီးတဲ့အပေါ်မှာဗာတီကန်အပါအဝင်နိုင်ငံတကာကပြစ်တင်ဝေဖန်ခဲ့ကြပါတယ်ဟောင်ကောင်အစိုးရကအတိုက်အခံဒီမိုကရေစီရဲ့ထောက်ခံအားပေးသူတွေကိုအခုနှစ်ပိုင်းတွေအတွင်းမှာဖမ်းဆီးအရေးယူမှုတွေလုပ်နေတာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံမှာမနစ်ကလူတွေကိုပြစ်ခတ်ခဲ့တဲ့သူ61ယောက်ရှိပြီးဒါဟာ2020တဲ့50ခန့်တုန်းပိုလာခဲ့တာဖြစ်တယ်လို့လွန်ခဲ့တဲ့9နှစ်နဲ့နှိုင်းယှဉ်လိုက်ရင်နှစ်ဆများလာတာဖြစ်တယ်လို့စုံစမ်းထောက်လာရေးထောက်တာ FBI ကပြောပါတယ်။2021ခုနှစ်ကပြစ်ခတ်ခဲ့တဲ့အတွက်ပြစ်ခတ်သူမပါလူပေါင်း103ယောက်တိတ်ဆုံးခဲ့ပြီး140ဒဏ်ရာရခဲ့တယ်လို့အစိုးရခန်းစားကပြောပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့ကလူမဲရွက်ကမှာအသက်18နှစ်အရွယ်လူငယ်တယောက်ကလူ10ယောက်ကိုပြစ်တတ်ခဲ့ပြီးတဲ့နောက်ကိုယ့်ရဲ့အကြမ်းမှာ FBI ရဲ့အစိုးရခန်းစားကထွက်ပေါ်လာခဲ့တာပါ။အဆိုပါအမှုကို FBI ကအမုန်းပွားရာဇဝတ်မှုဖြစ်သတ်မှတ်ထားပြီးလူမျိုးရေးအခြေခံအစိုးရလုံရဖြစ်တယ်လို့ပြောပါတယ်။ခုလိုပြစ်ခတ်မှုတွေကတက်နေတာကိုပြနေတယ်လို့လည်း FBI ကဆိုပါတယ်။ဒီလိုပြစ်ခတ်မှုတွေအပေါ်အခြေရှာရေးသင်္ဍကိုင်ခွင့်ကတ်တရင်နဲ့ပြစ်ခတ်သူဖြစ်လာနိုင်စရာရှိသူများကိုစောစောစီးစီးတားဆီးနိုင်ရေးအကြောင်းအရာတွေဟာအမေရိကန်နိုင်ငံတတိုင်းကလုံးမှာအခြေတင်ဆွေးနွေးစရာတွေဖြစ်လာခဲ့ပါတယ်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်ဘရန်ခန်ဦးဆောင်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတစ်ခုကိုအစ္စလာမဘတ်မြို့တော်မှာပြုလုပ်ဖို့တရက်အလိုမှာပဲသူ့ပေါ်ထောက်ခံတဲ့သူဂျာနဲ့ချီကိုရဲကဖမ်းဆီးလိုက်ပါတယ်။ဗုဒ္ဓဟူးနေ့ကျင်းပမဲ့ချီတက်ဆန္ဒပြပွဲမှာမပါဝင်နိုင်အောင်လို့ပန်ချက်ပြည်နယ်ကအင်ဘရန်ခန်ရဲ့ PDI ပါတီထောက်ခံသူတွေရဲ့နေအိမ်တွေကိုရဲတွေကအင်္ဂါနေ့ကူးပြီးချိန်မှာဝင်ရောက်ဖမ်းဆီးခဲ့တာပါ။လွှတ်တော်မှာအယုံကြည်မရှိမဲခွဲဆုံးဖြတ်ပြီးယာရုကနေဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းအင်ဘရန်ခန်ကတောင်းငယ်ချီတဲ့ထောက်ခံသူတွေကိုစုဝေးပြီးတော့အစိုးရကရွေးကောက်ပွဲကျင်းပမဲ့ရက်မပြောမချင်းဆန္ဒပြမယ်လို့ပြောကြားထားတာပါ။အစ္စလာမဘတ်မြို့တော်တဝိုက်က PDI ပါတီထောက်ခံသူဒါဆင်နဲ့ချီလည်းဖမ်းဆီးခံရရပါတယ်ရှင
်။2021ခုနှစ်အတွက်ရှွန်မက်ဘရိုက်ငြိမ်းချမ်းရေးစုကိုနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကိုချိန်ပြလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းနဲ့ AAPP ရဲ့ဥက္ကဋ္ဌကိုဘိုချီတို့ကဒီကနေ့စုချိန်တဲ့အခမ်းအနားမှာအင်တာနက်ကတစ်စင်မိန့်ခွန်းပြောကြားခဲ့ပါတယ်။အခုလိုစုချင်းမြင့်ခံရတာဟာမြန်မာနိုင်ငံကငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလှုပ်ရှားမှုနဲ့လှုပ်ရှားသူတွေကိုအတိအမှတ်ပြုတာဖြစ်တယ်လို့ AAPP ရဲ့အတွေ့အကြုံကိုတိတ်က VOA ကိုပြောပါတယ်။ Germany nga new new ma chang tae ni de Myanmar chang tu tiao ka AAPB ye ko za su go ba le myo ma tae yau yu mae lo AAPB ye atwe mu ko dai ka so ba le Myanmar ji tu le paw sit tae ye phi nai mu go a thau pat tan tin ga de atwe ati mat pyu su ya shi ga da a paw Myanmar nga di dai tan yong ka AAPB a phwet go gon pyu ba chang tan yong ye Twitter lu mu sa myan la ma pyaw tha ba le sit tae go tu ye lou yet twe atwe ta win khan mu shi ya mae lo le tan yong ka so ba de
ဒီစည်းရင်တဲ့ဟာကားအစီ80လောက်ပါဝင်ပြီးဒီလ12ရက်နေ့ကမြေကြီးနားကထွက်ခွာလာတာပါ။ဆက်ရှိရက်နေ့ကဆွန်ပရာဘူကိုရောက်ခဲ့ပြီး20ရက်နေ့မှာတော့မော်တော်ယာဉ်တစ်ချို့ဟာပူတာအိုဘက်ကိုဆက်လက်ထွက်ခွာလာတာမှာလမ်းမှာတိုက်ခိုက်ခံရပြီးလူ20လောက်သေဆုံးခဲ့ကြောင်း ဒီကနေ့တော့ညင်းနေတယ်ဆရာဖာကန်မြို့နယ်စပော့ကြီးရွာမှာပြစ်ခတ်မှုဖြစ်ပွားပြီးစိုက်ကယ်စီးလာတဲ့အရဲသားတဦးသေဆုံးခဲ့ကြောင်းလဲပြောပါတယ်စပော့ရွာသားတရားမှာလေဒီကတက်ကုန်းကဟိုစစ်ကားတုံးကြီးထွက်လာတယ်ထွက်လာတော့အဲ့ဒီတရားမှာမိုင်းခွဲလိုက်တယ်မိုင်းခွဲတဲ့ခါတော့အဲ့ဒီအရဲသားဒီကကဖြတ်သွားတဲ့ခါလေးရက်စုမဟုတ်ရက်ခဲလို့ရက်လို့ပြောပြတယ်ဒီကကြာရေးပြန်ကြားရေးတာဝန်ခံဗ
一卡布的云南的个南亚吧，那万岁在开的时候，对那个亚巴的，那他刚才嘛的，这个是这个土温度，就是给这个呢，国产在本地，西的阿罗，那种的阿罗西巴的，前天阿罗，估计是阿罗爸妈出差了，西。
ဒီတိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုအခြေအနေကိုစစ်ကောင်စီနဲ့ KIAC ကနေတီးခြားအတည်ပြုချက်တော့မရပါဘူးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းနာလက်နက်ကင်တပ်တွေကိုငြင်းငြင်းရေးဆွေးနွေးဖို့ဧပြီလအတွင်းကကမ်းလှမ်းခဲ့ရမှာကချင်လွတ်လပ်ရေးအဖွဲ့ KIU ကပါဝင်သင့်ပါဝင်ထိုက်သူအလုံးမပါဝင်တာကြောင့်လက်မခံခဲ့ပါဘူးလောလောဆယ်မှာတော့တိုင်းနာလက်နက်ကင်ဆယ်ပွဲကငြင်းငြင်းရေးဆွေးနွေးဖို့အကြောင်းပြန်ထားပေမဲ့လည်းကချင်၊ကရင်၊ကယားချင်းစကိုင်းနဲ့မကွေးစားတဲ့ဒေသတွေမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ခင်ဗျာ
ကိုဉ္ဉျံပြပြပေးခဲ့တာပါအခုဆက်ပြီးကလေးမျိုးဘက်ကအခြေအနေကိုလည်းကြည့်ကြအောင်ပါစကိုင်းတိုင်းကလေးမျိုးတောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးရွာသားတချို့အသက်ခံရတယ်လို့စစ်ဆောင်ယာယီတဲတချို့လည်းမိရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကနေတင်ပြပို့ထားတာကိုသားမျိုးပြပြပေးပါရှင်
စကိုင်းတိုင်းကလေးမျိုးနယ်အတွင်းစစ်ကောင်စီစစ်ကြောင်းကနေပြီးတော့နေပြည်တော်ရှင်းလင်းရေးလှုပ်ဆင်မှာဒေသခံ PDF အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်အင်းကျော်ကြီးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့အင်းကျော်ရွာဒေသခံတူကပြောပါတယ
်တိုက်ပွဲမနေ့ကဖြစ်တယ်တနေ့ကဖြစ်တယ်ကအဲ့ဒါပြီးတော့ကျွန်တော်တို့အင်းကျော်သား၃ယောက်တတ်သွားတယ်ဗောလေအင်းကျော်သား၃ယောက်ပါသွားတယ်
အဲ့ဒါဒီလိုအပြင်နဲ့ဒီလိုမျိုးပန်းမြန်မာစင်းကျိုးတွေနဲ့ရိုက်ကြီးတာတက်ပြီလေတဲ့။ဒါပြင်ကလေးမျိုးမေတ္တာမြေအရှိဘက်ကမှရှိတဲ့အင်ကျော်ကြီးရွာနာကဥယင်ကြီးရွာကနေတချို့နဲ့ဒီစပေးရှောင်းစကန်ယာယီတဲတွေကိုလည်းမရှိသွားတယ်လို့အဆိုပါဒေသခံကပြောပါတယ်။
ကလေးမျိုးကလူမှုကွန်ရီအဖွဲ့ဝင်တူကတော့အင်ကျော်ရွာသားနှစ်ဦးအသက်ခံအကြောင်းနဲ့ဆက်ရှောင်းနေတဲ့ယာယီတဲတချို့မရှိခံရတဲ့ကြောင့်ကိုအခုလိုတီးပြပြောပါတယ်။
အဲ့တို့အဲ့ဘာပထမဆုံးထိုးတဲ့နေကနေရောက်တက်တယ်မျိုးနေရောက်တက်သွားတယ်အင်းကျော်ပါဘူးအင်းကျော်ရွာကဥခင်မောင်ရဲ့သားသမက်ကိုလေးဝင်းနဲ့ဒေါ်မီအေးရဲ့သားကိုချစ်ကူကူတဲ့၂၀ပြည့်နှစ်ဆိုတော့သူတို့စစ်ကြောင်းဝင်ချင်းစစ်ကြောင်းဝင်လို့လမ်းမှာတွေ့ရင်ဒေါ်ပီဒီအက်ဒေါ်ခွဲတာမှမဟုတ်တွေ့ရင်တက်တာအဲသူတို့ပြန်ဆုတ်သွားပြီမီးချုပ်သွားတယ်ဥယျာဉ်မှာအုံးအိမ်လို့ပြ
ကျွန်တော်လည်းချုပ်သွားတယ်ပြီးတော့ရေခါများများညင်တော့သူကပြည့်တဲ့အတိုင်းနဲ့ဒါပြည့်တဲ့ရေခါလို့သွားတော့တယ်အဲ့တော့ချုပ်သွားတယ်ကျွန်တော်ရော်သားတွေကတော့ဘီလူရကိုတောတောင်ကြီးတွေမှာတင်းရှောင်းနေရတယ်လို့လည်းဆိုပါတယ်ကလေးမျိုးနဲ့တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးအဖွဲ့
ပြောရတယ်။လက်ရှိမိရှုခါနဲ့ရှားဘူးရွာဒိုးနယ်ရွာအရှိစီရွာဘက်မှာစစ်ကောင်စီစစ်ကြောင်းတွေမရှိတော့လို့ရွာကတချို့နေရာကိုပြန်လာရှိပေမဲ့စစ်ဘေးရှောင်တွေအတွက်ကတော့အခက်အခဲရှိနေလို့မယ်လို့ဒိုးနယ်ရွာသားတူကပြောပါတယ်။စစ်ကောင်စီတပ်တွေလည်းအကုန်လုံးဆုတ်သွားကိုရွာတို့ရွာပေါ်တော့အဲ့ဒါကိုပြန်ပြီးတော့ဝင်နေကြပြီ။ဝင်နေကြပြီဆိုတော့လည်းတစ်စိတ်တစ်ပိုင်းပေါ့ဟိုမလောင်ပဲကြ
ွဲဖြစ်ပြီးတဲ့နောက်နေအိမ်တွေမိရှုခံရတယ်လို့စစ်ဘေးတင်းရှောင်နေတဲ့ထန်တလန်ဒေသခံတူကပြောပါတယ
်။မနေ့ကထန်တလန်မြို့ပေါ်မှာစိတ်ပွဲရှိလို့ထင်ပါတယ်။မနေ့ကမနေ့ကစောနေဟိုးညနေပိုင်းကဤခုတွေကျွန်တော်ယူအားနဲ့ဆန်းနေရတာပေါ့နော်။မီးလောင်လာတော့ပြင်ချတာပေါ့လေ။ဒါမဲ့လို့ဒီချက်ဘယ်လောက်လောင်လဲဆိုတာကျွန်တော်လည်းအားရပြင်ချမပြည့်ဘူး
။ထန်တလန်မြို့အမှတ်၁ရပ်ကွက်တွင်မေလ23ရက်နေ့ကစစ်ကောင်စီတပ်နဲ့CDF တန်တလန်တပ်ဖွဲ့ကြားမြို့ရင်းတိုက်ပွဲဖြစ်ခဲ့ရမှာစစ်ကောင်စီဘက်က6ဦးသေဆုံးပြီးတော့10ယောက်ကျော်ဒဏ်ရာရခဲ့တယ်လို့ CDF တန်တလန်အဖွဲ့ဘက်က4ဦးဒဏ်ရာရရှိခဲ့တယ်လို့ CDF တန်တလန်ကသတင်းထုတ်ပြန်ထားပါတယ်။ကလေးမြို့နယ်နဲ့တန်တလန်မြို့နယ်အတွင်းတိုက်ပွဲအခြေအနေနဲ့အိမ်မီးလောင်ရတဲ့အခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ချင်းပြည်နယ်တန်တလန်ကံပက်လက်ဖလန်းမြို့နယ်ရီမှာနဲ့စကိုင်းတိုင်းကလေးမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ဖွဲ့တို့တိုက်ပွဲဖြစ်တဲ့နေရာတွေမှာနေအိမ်တွေမရှိခါရတဲ့ဖြစ်စဉ်ဟာဒေသခံ PDF တွေအပေါ်မှာလက်မခံရအောင်လို့အာမပေးအောင်လို့လှုပ်ဆောင်တဲ့ဆစ်စင်တွေတခုဖြစ်တယ်လို့ချင်းနိုင်ငံဒေသသုံးသပ်သူကပြောပါတယ်။လက်ရှိချင်းပြည်နယ်စီအပရိပခဖြစ်စဉ်မှာဒေသခံတသိန်းခန့်နဲ့ကလေးမြို့နယ်ထဲမှာတော့လူရင်2000ခန့်ဟာစစ်ပေးတိမ်းရှောင်နေရပြီးတော့တောတောင်နေတဲ့နောက်ဆွေမျိုးသားချင်းအိမ်နဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာစစ်ပေးတိမ်းရှောင်နေကြပါတယ်ခင်ဗျာ။
ကိုယ်တိုင်ညုံပါရှင်တစ်ဆက်သေးပါပဲတမူးမျိုးဘက်ကအခြေအနေကိုလည်းကြည့်ကြအောင်ပါစကိုင်းတိုင်းဒေသကြီးတမူးမျိုးအနီမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီကနယ်မြေရှင်းလင်းနေတဲ့စကိုင်းတိုင်းကမြို့နယ်တချို့မှာလည်းတယ်လီဖုန်းဆက်သွယ်မှုလိုင်းတွေခေတ္တပြတ်တောက်နေပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မွန်ပြောပြပေးပါရှင
်ဒီကနေ့မေလ24ရက်မနက်6နာရီလောက်ကနေစပြီးစကိုင်းတိုင်းဒေသကြီးတမူးမျိုးနဲ့သုံးပိုင်ဝေးတဲ့နေရာမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နှစ်ဖက်အပြန်အလှန်အပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တယ်လို့တမူးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်မနေ့6နိုင်ကနေစဖြစ်တာမနေ့စောစီစီပေါ့နော်။ကျွန်တော်ဒီမြို့ပြင်ပဲပေါ့တမူးမြို့မြို့ပြင်ပဲ3မိုင်လောက်ဝန်းကျင်ပေါ့နော်။တိုက်ပွဲကဒီနေ့တော့တော်တော်ပြင်းထန်တယ်ကြာလဲကြာတယ်ပေါ့နော်။မနေ့6နိုင်ကနေပြောမှအဲ့နှစ်ချီကိုကျွန်တော်တိုက်ပွဲဖြစ်ကြတယ်ကျွန်တော်ဘက်ကစစ်ကြောင်းထိုးတာကျွန်တော်ဒီအတိရတဲ့လောက်ငါကြတော့ပေါ့နော်သူတို့ကနေပြမညက်ကလေးကကင်းပုံဝကြတာပေါ့အဲသူတို့ကလက်နဲ့တုံးတာကပေါ့နော်ပုံကလက်နဲ့ကြီးကြီးကြီးနဲ့ပဲသူတို့လှမ်းထူးတာပေါ့ RPG လည်းပါတယ်အဲ 60mm လည်းပါတယ်ပေါ့နော် PG ဆိုလို့ရှိရင်တော့ခဏလုံး၈လုံးလောက်သူတို့ကပစ်ထည့်တာကျွန်တော်ဘက်ကလေအခုတော့ကျွန်တော်ဒီခဏတော့ငိန်ထားတယ်ဒီလောက်နဲ့တော့ရက်သားမယ်လို့ကျွန်တော်မထင်ဘူးပေါ့နော်
ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါကတမူးမျိုးဘက်ကတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေဖြစ်ပါတယ်။ ဒီလိုနေမြေရှင်းလင်းလုံနေတဲ့မြို့နယ်တချို့မှာလည်းမေလနှစ်ဆက်လေးရက်နေ့မနက်ပိုင်းကနေစလို့နေ့လယ်ပိုင်းထိမိုဘိုင်းဖုန်းခေါ်ဆိုဆက်သွယ်မှုလိုင်းတွေပြတ်တောက်သွားပါတယ်
ဒီလိုဖုန်းလိုင်းတွေပြတ်တောက်နေတာနဲ့ပတ်သက်လို့စကိုင်းဒေတာကန်တူပြောပြတာကဖုန်းလိုင်းကမနေ့တုန်းကတော့ဖြတ်တယ်နေ့လည်ကင်းကြတော့ဖုန်းလိုင်းတွေပြန်ရသွားတယ်ဟိုကျွန်တော်တို့ဖုန်းလိုင်းဖြတ်တာမစားဟုတ်တယ်ကဘလူးကျွန်းလာမနေ့ကဟိုချောင်းနိုင်90
ရှင်ဦးမြို့နယ်တွေကဒေတာခန်နှစ်ဦးထက်မနည်းကိုမေလ23ရက်နေ့ညနေပိုင်းမှာ VOA ကနေဖုန်းခေါ်ဆိုဆက်သွယ်ပြုလုပ်ချိန်မှာလဲတယ်လီဖုန်းတွေကဆက်သွယ်မရဖြစ်ခဲ့ပါတယ်။နောက်မင်းကင်းမြို့ရဲ့အောက်ပိုင်းကျေးရွာတွေမှာဆိုရင်လဲဒီကနေ့မနက်ပိုင်းကလေးကနေစလို့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတယ်လို့မင်းကင်းဒေတာခန်တူကပြောပါတယ်။
အခုဆိုမြို့အောက်အဲ့ရဟိုဟာရဆန်ထောက်တူတန်းကတူလောင်းကတူကိုဖုန်းလိုင်းပြတ်နေရကြ။မင်းကြီးအောက်ကအခုလုံးလို့ရကြ။
ဟုတ်ကဲ့ဟုတ်ကဲ့အဲ့ရဒေသတွေကိုကျွန်တော်ဖုန်းခလုတ်ကိုမရဘူးဗျာ။စကိုင်းတိုင်းမြို့ကြီးလေးမြို့ဖြစ်တဲ့စကိုင်းရွှေဘိုမုံရွာကလေးတို့ကနေလွဲလို့ကြံမြို့နယ်တွေကကြေးရွာတွေကိုမတ်လ3ရက်နေ့ည7:00နာရီကနေစလို့မိုဘိုင်းအင်တာနက်တွေဖြတ်တောက်ထားပြီးတချို့ကြေးရွာတွေမှာတော့မြန်လုံးနှိပ်2G ဝင်ဆောင်မှုကသာပေးထားပါတယ်။မိုဘိုင်းအင်တာနက်တွေဖြတ်တောက်တာနောက်ပြီးတော့ဖုန်းလို
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပူဂရန်ဒီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပြီးအဲ့ဒီမှာအစိုးရတာဝန်ရှိသူတွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံနေပါတယ်။နိုင်ငံတကာကယူကရိန်းအရေးကိုအာရုံစိုက်နေကြတဲ့အချိန်ရိုဟင်ဂျာဒုက္ခသည်တွေကိုမေ့မသွားကြစေဖို့အတွက်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်တာလို့ဆိုပါတယ်။ဒီအကြောင်
ေရဲ့လိုအပ်ချက်တွေကိုဆွေးနွေးဖို့နဲ့အင်ရှင်နိုင်ငံအတွက်ထောက်ပံ့ကူညီမှုတွေလုပ်ပေးနိုင်ရေးအတွက်ယွမ်နစ်ဆီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကို၅ရက်ကြာရောက်ရှိနေပါတယ
် I came to Bangladesh because this is such a priority partner country
ကျွန်တော်ဘင်္ဂလားဒေ့ရှ်ရောက်လာတာကဒုက္ခသည်တွေအရေးကိစ္စတွေထဲမှာရိုဟင်ဂျာတွေအရေးကလည်းဦးစားပေးရမယ့်ကိစ္စတစ်ခုဖြစ်တယ်ဆိုတာပြင်ဒီနိုင်ငံဟာယွမ်နစ်ဆီယာနဲ့ဦးစားပေးလက်တွဲလှုပ်ဆောင်နေတဲ့နိုင်ငံဖြစ်နေလို့ပါနောက်တစ်ခုကလည်းယူကရိန်းရေးဟာရေးပေါ်ကြီးမားတဲ့ပြပခဖြစ်တယ်ဆိုပြီးတော့အားလုံးကအာရုံစိုက်နေကြပြီမဲ့အာဖဂန်တို့ကင်မရွန်နိုင်ငံတို့ကိုမကြခင်ကကျွန်တော်သွားခဲ့တယ်လို့ဒီဒုက္ခသည်တွေအရေးကိုလည်းမင်းမထားသိဘူးဆိုတာကိုမိမောင်းထိုးပြဖို့အတွက်ဖြစ်ပါတယ
်2018ခုနှစ်အတွင်းမြန်မာစစ်တပ်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်တာကြောင့်ရိုဟင်ဂျာ9သိန်းလောက်ဟာငကိုကရိုဟင်ဂျာတွေရောက်နေပြီဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်လက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရိုဟင်ဂျာဒုက္ခသည်9သိန်းလောက်ရှိတယ်လို့ဆိုပါတယ်နိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဟာဒီဒုက္ခသည်တွေကိုလက်ရှိအချိန်ထိနေထိုင်ခွင့်ပြုထားပါတယ်ကမ္ဘာတဝန်းနေရာဆွန့်ခွာထွက်ပြေးသူအရေးအတွက်တိုးလာနေတဲ့အချိန်မှာပဲရိုဟင်ဂျာအရေးဟာလည်းမေးပြောက်သွားတဲ့ကိစ္စရပ်တစ်ခုမဖြစ်သင့်ဘူးဆိုတာကို UNHCR နဲ့လုပ်ဖော်ကံပေးနိုင်ငံတွေကအလေးပေးပြောဆိုနေကြတာပ
ါ For me it was really useful today notto only visit projects but
ကျွန်တော်ဒီကိုလာတာကစီမံချက်တွေကိုကြည့်ဖို့တတ်တတ်မဟုတ်ပါဘူးဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုပါစကားပြောဖို့အတွက်ရောက်လာတာပါကျွန်တော်လူငယ်တွေဘာသာရေးခေါင်းဆောင်တွေတဘောပတ်ဝန်းကျင်ရေလှူရှားနေသူတွေဒီမှာရောက်နေတာဆယ်စုနှစ်တွေကြာနေပြီဖြစ်တဲ့သူတွေနဲ့တွေ့ပါတယ်ဒီမှာမကြာသေးခင်ကရောက်လာသူတွေရှိသလိုလူတိုင်းကမတူညီတဲ့ယူဆတွေရှိကြပါတယ်ဒါပေမဲ့လည်းအနာဂတ်အတွက်မြေယာမှုတွေရှိနေတယ်ဆိုတာတော့ခံစားသိရှိနိုင်ပါတယ်ဘာသာရေးခေါင်းဆောင်တွေအပါအဝင်အများစုကမြန်မာနိုင်ငံကိုပြောင်းရင်ကြပါတယ်ဒါပေမဲ့သူတို့ကိုနိုင်ငံသားဖြစ်နေအတိမတ်ပြုမယ်ဆိုတဲ့အာမခံချက်ရှိမှလွတ်လပ်စွာသွားလာခြင်းရှိမှပြန်လို့ရပါတယ
်။ရိုဟင်ဂျာတွေအတွက်စာနာမှုအကူအညီပေးရေး2022ခုနှစ်ပူးတွဲလုပ်ငန်းစဉ် JRP ဟာဘာရှန်ချားကျွန်းမှာရောက်နေကြသူတွေအပါအဝင်ခမန်းကြီးအဖြစ်ပြည်သက်သမ၄တန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့အနီးဝန်းကျင်မှာရှိနေကြတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းအတွက်ကူညီထောက်ပံ့ပေးရေးတောင်းဆိုထားတာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာကောက်ဆစ်ဘဇားနဲ့ဘာရှန်ချားကျွန်းမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်ကြောက်ကြပြေးခဲ့တာဖြစ်ပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒေတင်ဒေနီယာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
VOA ရဲ့မြန်မာဘာသာအတန်လွင်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းကျဆက်ပေးနေကြ American နိုင်ငံရေးအကြောင်းသတင်းဆောင်ပါ။ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုဒီတစ်ပတ်ဒီအပတ်စဉ်ကဏ္ဍတွေမတိုက်ခင်မှာတော့စစ်ကောင်စီနဲ့နိုင်ငံတကာတပ်ရေးတမန်အခင်းအကျင်းအကြောင်းကိုနားဆင်ကြရမှာပါမြန်မာစစ်ကောင်စီရဲ့တပ်တမန်ရေးနယ်ပယ်မှာအာရှနဲ့ဥရောပနိုင်ငံတချို့ဟာတပ်တမန်ဆက်ဆံရေးအစ်စ်နှိမ့်ချနှင်ချနေကြလာသလိုတစ်ဖက်မှာလည်း NUG ကိုမြန်မာပြည်သူတွေရဲ့တရားဝင်ကိုယ်စားလှယ်အဖြစ်လက်ခံဆက်ဆံမှုပိုပြီးတိုးလာတယ်လို့ British အခြေစိုက် Burma Campaign UK က VOA ကိုပြောပါရယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနဲ့တန်တမန်ဆက်ဆံရေးအဆင့် short ချနေကြတာဟာနိုင်ငံတစ်ခုချင်းစီရဲ့သဘောထားပဲဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားခဲ့ပါရယ်မယင်ချင်းနိုင်ကအသေးစိတ်တင်ပြပေးပါပါ
ဒီတိမ်အပါအဝင်နိုင်ငံသားတိုင်းပြည်တွေအနေနဲ့မြန်မာနိုင်ငံမှာရှိတဲ့သူတို့တိုင်းတွေမှာတန်အမတ်ယာရုနေရာတွေကိုတန်ယုံတာဝန်ခံတွေအဖြစ်အဆင့် short ချလာကြတာဒါမှမဟုတ်လစ်လက်သွားတဲ့တန်အမတ်နေရာတွေမှာအစ်စ်ခန့်အပ်တာမျိုးမလုပ်တော့တာစတဲ့တန်တမန်ရေးအရာအဆင့် short ချတာတွေကိုကြည့်ရင်စစ်ကောင်စီဟာတန်တမန်ရေးအရာအထီးကျန်မှုကြီးထွားလာတာကိုမီးမောင်းထိုးပြနေတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြခဲ့ကြပါတယ်ဒီကနေ့နှစ်ဇူလိုင်လကမြန်မာနိုင်ငံဆိုင်ရာဗြိတိန်တမတ်ကြီးအစ်စ်ဖြစ်ခန့်အပ်ခံရတဲ့ Peak Vols ဟာဩဂုတ်လနှောင်းပိုင်းမှာမြန်မာနိုင်ငံကိုတွားရောက်တာဝန်ထမ်းဆောင်ခဲ့တာပါဒါပေမဲ့သူ့ရဲ့ဗြိတိန်တမတ်ကြီးဖြစ်ခန့်အပ်လွှာအတွက်စစ်ကောင်စီကအကြိမ်ကြိမ်မေတ္တာရပ်ခံခဲ့ပြီးမြန်မာကြီး Peak Vols ကတော့နေပြည်တော်သွားပြီးစစ်ကောင်စီပို့ချုပ်မှုကြီးမေးအောင်လိုင်းကိုတွေ့ဆုံပေးအပ်ခဲ့ခြင်းမရှိပါဘူးဒီနေ့ဖေဖော်ဝါရီလနှောင်းပိုင်းမှာဒေသဆိုင်ရာညှိနှိုင်းဆွေးနွေးပွဲအတွက်မြန်မာနိုင်ငံကနေခိတခဏထွက်ခွာခဲ့တဲ့တမ်မတ်ကြီးကိုပြည်တွင်းပြန်ဝင်ဖို့စစ်ကောင်စီကညှင်းပယ်ခဲ့ပါတယ်။ဒါအပြင်ဒီနေ့အစောပိုင်းကဆိုရှယ်မီဒီယာတွေမှာသူ့ရဲ့တာဝန်အဆင့်ကိုတမ်မတ်ကြီးအစားမြန်မာနိုင်ငံဆိုင်ရာဗြိတိန်တန်ယုံအကြီးအကဲဖြစ်ပြောင်းလဲခဲ့ပါတယ်။ဒါရီဟာဗြိတိန်နိုင်ငံနဲ့တာမကဥရောပနဲ့အာရှနိုင်ငံတွေပါစစ်ကောင်စီနဲ့တန်တမန်ရေးတိုက်ပွဲဖြစ်နေတဲ့နောက်ွယ်ကအခြေအနေတွေလိုပဲမြင်ကြောင်းဗြိတိန်အခြေစိုက်မြမရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOA ကိုပြောပါတယ
်။ What we've seen is even governments that have not taken
this from start. ကျွန်တော်တို့မြင်ရတာကဗြိတိန်အစိုးရအနေနဲ့စီးပွားရေးအပြစ်မှတ်ထားပိတ်ဆို့အရေးယူမှုအသစ်တွေအတွက်ခိုင်မာတဲ့ယက်တီချံမရှိတာတော့စစ်ကောင်စီကိုမြန်မာနိုင်ငံရဲ့တရုံဝင်ကိုယ်စားလှယ်အဖြစ်အတိအမှတ်ပြုဖို့တော့တွန်းဆုံနေတာပါအဲ့ဒါရဲ့တစိ့တစ်ပိုင်းအနေနဲ့သူတို့တန်အမတ်ကြီးခန့်အလွှာကိုပေးရတာမျိုးမလုပ်ချင်ပါဘူးတန်အမတ်တစ်ခန့်အတဲဆိုရင်နိုင်ငံတော်အကြီးအကဲကိုတွေ့ဆုံပြီးတရားဝင်လက်ခံတဲ့အနေနဲ့ခန့်အလွှာကိုပေးအပ်ရတာပါဒါကြောင့်စစ်ကောင်စီကဗြိတိန်တန်အမတ်ကြီးအစ်စ်ရောက်လာတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလာရောက်တွေ့ဆုံပြီးခန့်အပ်လွှာပေးအပ်ရမယ်လို့ပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဗြိတိန်ဘက်ကဒါကိုမလုပ်ချင်ပါဘူး။ Sorry အာရေဗျနိုင်ငံပဲပထမဦးဆုံးလုပ်ခဲ့တယ်လို့ကျွန်တော်ထင်ပါတယ
်။ဒါအပြင်နိုင်ငံအများအပြားဟာလည်းစစ်ကောင်စီကဗီဇာမပေးတော့တာကြောင့်သူတို့ကိုစားပြုတန်တမန်တွေဗီဇာရဖို့ရုန်းကန်နေရတယ်လို့မတ်ဖာမနာကဆိုပါတယ်။တစ်ဖက်မှာလည်းမေလ12ရက်နေ့ကနေ13ရက်နေ့အထိအမေရိကန်ပြည်ထောင်စုမှလုပ်ခဲ့တဲ့American ASEAN ထိပ်သီးစည်းဝေးပွဲနဲ့တိုက်ဆိုင်ပြီးရောက်လာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကို American အစိုးရအစိုးရအစင်းမြင့်အရှိတွေလွှတ်တော်အမတ်တွေအပါအဝင်မလေးရှားနိုင်ငံသားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာရုကတွေ့ဆုံဆွေးနွေးခဲ့တဲ့ရလဒ်ကိုတော့ Mark Farmana ကအခုလိုတုံ့တက်ပါတယ်
ASEAN doesn't have a policy ASEAN is a mess with individual members
ASEAN မှာမူဝါဒမရှိပါဘူးအဖွဲ့ဝင်တနိုင်ငံချင်းစီအလိုက်မှာလုံးဝကွဲပြားတဲ့ချင်းကပ်မှုတွေနဲ့ကွဲပြားတဲ့မူဝါဒတွေကိုပဲလိုလားနေကြပြီးအာဆီယံအဖွဲ့အနေနဲ့ရှုပ်ထွေးနေတာပါအခုလိုအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ NUG ဝန်ကြီးတဦးကိုတွေးဆောင်တဲ့ကိစ္စမှာအများပြည်သူသိအောင်သတင်းထုတ်ပြန်တာဟာတကယ်ကိုထင်ရှားတဲ့ဖြစ်ရဲ့လို့ကျွန်တော်မြင်ပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုမှာ NUG Wenji Dozimao Nene, Semi Soya Yashiwe, Lodo Amandi Ne, Dweso Murego, Lumiadi Yao Topian Jinya Muriha, Degego Tujabare, Dami Mele Dipi Yadriha, Alo Liao Deyawin Dima Bure Suramu, Udi Dore Lodo Genoma Timabu, the Pamale, the Chani Lane, Dima Bure Lu Pionai Mare, NUG Go Soya Dia Surata, Nema Bidure Deyawin Gozale Pi.
နိုင်ငံတကာဘက်ကအတိမတ်ပြုမှုပိုပြီးများလာတာကိုတွေ့ရပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးအဖြေရှာဖို့ဆိုရင်
ออสเตรเลียပဲကတော့တန်တမန်ဆက်ဆံရေးအဆင့်ရှော့ချလိုက်တဲ့အကြောင်းရင်းကိုออสเตรเลียဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကဗီအိုအေကိုအခုလိုပြောပါတယ်။ဟိုမှာ2020ပေါ့နော်ဧပြီလနဲ့မေမှာသူကပပ္လစ်ဟီယရင်းကြီးလုပ်တယ်ဗျ။လုပ်တယ်ဆိုတာဌာနတွေလည်းသူတို့လုပ်တယ်လွှတ်တော်ဌာနမှုတွေလုပ်တယ်ပေါ့နော်။လုပ်ပြီးတော့သူတို့ကဂျွန်လမှာမနှစ်ကဂျွန်လမှာသူကလွှတ်တော်ကနေ ော့ဩစတြေးလျအစိုးရအနေနဲ့တော့ကိုယ့်ရဲ့အမျိုးသားအကျိုးစီးပွားအရာဒီစစ်အုပ်စုနဲ့တော့အဆက်အသွယ်မပြတ်ထားဖို့တော့လိုအပ်တယ်ဆိုတာသူတို့သဘောတူတယ်။သို့တော့ဩစတြေးလျရဲ့ကြီးပွေဆက်ဆံမှုတွေဒီစစ်အုပ်စုကိုတရားဝင်သွားစေမဲ့အနေအထားမျိုးတွေမလုပ်အောင် minimum engagement ပဲရှိရမယ်။ဒီ engagement ကလည်း legitimize လုပ်လိုက်တဲ့အခါမှာမဖြစ်စေရဘူးဆိုတာမျိုးတဘောတာပေးတယ်ပေါ့နော်။အဲကျွန်တော်တို့ NUG ကလူကြီးတွေနဲ့ဆရာပေးချာလူကြီးတွေနဲ့ဩစတြေးလျအစိုးရရဲ့တာဝန်ရှိတဲ့လူတွေလွတ်တော်တာဝန်ရှိတဲ့လူတွေတွေ့တော့လေသူတို့ကဒီချက်ကိုအမြဲပြောတယ်ဗျ။ဒါကြောင့်လဲသူတို့ကတာမတ်ကြီးဒီလက်ရှိတာမတ်ကြီးခီးစဉ်ဒီတာဝန်ထမ်းဆောင်မှုပြီးတဲ့အခါမှာ next term ကိုတော့သူတို့ကဒါ downgrade လုပ်မယ်ဆိုတာငကိုတွေကစဉ်းစားချက်ရှိမယ်လို့ထင်ပါတယ
်။အာဆီယံဖွဲ့ဝင်10နိုင်ငံထဲမှာလက်ရှိမြန်မာနိုင်ငံဆိုင်ရာတာမတ်ကြီးတွေနေရာမှာအသစ်ပြန်ပြီးခက်အပ်တာမျိုးမလုပ်တော့တဲ့နိုင်ငံတွေကတော့Brunei, Philippines, Thailand နဲ့ Malaysia တို့ဖြစ်ပါတယ်။အခုလိုတန်တမန်ဆက်ဆံရေးအဆင့် short ချနေတာတွေနဲ့ပတ်သက်လို့တော့နိုင်ငံတစ်ခုချင်းစီရဲ့သဘောထားပဲဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်။
မင်းကျင်းနိုင်ထွက်ကြပြခဲ့တာပါအခုဆက်ပြီးဒီရက်ပိုင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြပြပေးစီမှာရယ် KF မြို့တော်မှာယူကရိန်းရဲ့အောင်မြင်မှုအမှတ်သားမီးလောင်ကျွမ်းထားတဲ့ရုရှားတင်ကားတွေကိုပြသထားပါရယ်အိန္ဒိယမှာမိုးရွာသည်မတိုင်ခင်ရွာတဲ့မိုးတွေကြောင့်ရေဘေးနဲ့ကြုံနေရပါရယ်ဒီလိုဆိုရှယ်မီဒီယာလူကြည့်များတဲ့သတင်းတို့တွေကိုမတ်အေးသနာကျော်ကပြပြပေးမှာပါရှင်
ရုရှားကျူးကျော်စင်နဲ့ကြုံနေရတဲ့ယူကရိန်းနိုင်ငံ KF မြို့တော်မှာမီးလောင်ကျွမ်းထားတဲ့ရုရှားတန်ကြပ်ကအမြောက်ကားနဲ့တခြားတန်ကြပ်ကကားတွေကိုမျိုးလယ်ရင်ပြင်မှာပြသထားတာလာကြည့်သူတွေနဲ့စီကားနေပါတယ်။ KF မှာအေးဆန်းနေပေမဲ့လည်းနိုင်ငံရဲ့တခြားဒေသတွေမှာရုရှားကျူးကျော်စင်နဲ့ရင်ဆိုင်နေရဆဲပဲအခြေအနေကိုသိတာမြင်တာအောင်ပြသမှုလည်းဖြစ်ပါတယ်။လာကြည့်သူတွေကလည်းဒီလိုပြသမှုမျိုးလိုအပ်တယ်လို့ယူဆကြပါတယ
်။ခု
ရန်သူကအနားမှာမရှိပေမဲ့လည်းချက်ချင်းနည်းနည်းလေးကိုရောက်လာနိုင်တယ်ဆိုတာပြည်ပေးတာပဲလို့လာရောက်ကြည့်ရှုသူတွေကတယောက်ကပြောပါတယ်။ဒါ့အပြင်ယူကရိန်းကိုကျူးကျော်လာတဲ့ရန်သူကိုတိုက်ထုတ်မှန်ဆွမ်းရှိတယ်ဆိုတာနဲ့ရန်သူရဲ့ကျူးကျော်မှုလာရောက်ကနေယူကရိန်းကိုပြန်လွတ်မြောက်အောင်လုပ်မယ်ဆိုတာပြသမှုဖြစ်တယ်လို့လာကြည့်တဲ့ယူကရိန်းစစ်သားတအုပ်ကပြောပါတယ်။ယူကရိန်းရဲ့ဒုတိယအကြီးဆုံးဟာကီဖ်မြို့မှာလူတွေအများကြီးပဲအစားအသောက်ဝေပေးတဲ့နေရာမှာတန်းစီနေကြပါတယ်။ရုရှားကျူးကျော်မခံရခင်ကလူကြီးတသန်းငွေနှိယနေထိုင်တဲ့ဟာကီဖ်မြို့ရုရှားရဲ့အကြီးကျယ်ဘုံကျဲတိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးတော့အခုပြန်ပြောင်းနလန်ထူနိုင်မှုအစပြိုးနေပါပြီ။ဟာကီဖ်မြို့ဟာနိုင်ငံမြောက်ပိုင်းမှာတည်ရှိပြီးရုရှားနယ်စပ်နဲ့နေတာကြောင့်ရုရှားတပ်တွေစောစောစီစီရောက်လာခဲ့ကြပြီးမြို့ပတ်လည်ဝိုင်းမြို့သိမ်းမှုကြိုးစားခဲ့တာပါ။ဒါပေမဲ့မေလအစမှာပဲယူကရိန်းဘက်ကလည်းပြန်ပြီးတိုက်ခိုက်နိုင်ခဲ့လို့ရုရှားတပ်တွေပြန်ဆုတ်သွားရပါတယ်။ရုရှားတပ်တွေပြန်ဆုတ်သွားအောင်လုပ်နိုင်ခဲ့လို့လည်းမြို့ကိုလူတွေပြန်ပြီးဝင်လာခဲ့ပါတယ်။လူငယ်များပြန်ဝင်လာတဲ့မြို့မှာစားရိတ်ခါလိုအပ်ပြီးတော့မျိုးနဲ့ကုညီရေးစခန်းတွေမှာတော့အစားအသောက်ရဖို့လူတွေလာပြီးတော့တန်းစီနေကြရတာပါကုညီရေးစခန်းတစ်ခုမှာဆိုရင်တနေ့တနေ့လူပေါင်း1000ကျော်ကိုအစားအသောက်တွေဝေပေးနေရပြီးတော့လူရေအတွက်ကလည်းနေစဉ်နဲ့အများတိုးလာနေတယ်လို့ပြောပါတယ် ကုလသမဂ္ဂစားနယ်ရိတ်ခါအစီအစဉ်ရင်ဆင်းရဲရဆိုရင်ယူကရိန်းနိုင်ငံရဲ့အရှိပိုင်းနဲ့တောင်ပိုင်းတွေမှာစစ်တမ်းကြောင့်အစားအသောက်လိုအပ်မှုပုံမြင့်တယ်လို့တွေ့ရပါတယ်။အိန္ဒိယနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီမတိုင်မီမိုးတဲရီကြီးလို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလူ20လောက်မကသေဆုံးပြီးတော့ လူကိုယ်တော်လောင်းနေအိမ်တွေကနေပြေးလို့ရကိုရှောင်နေကြရတယ်လို့တာဝန်ရှိသူတွေတင်းနယ်လာနေမိလာ22ရက်နေ့ကပဲပြောသွားခဲ့ပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာဆန်ပြည်နယ်မှာပြီးခဲ့တဲ့ဧပြီလ6ရက်နေ့ကတည်းကရေပေးကြောင်လူသေးဆုံးမှု ဖြစ်ပြီးတော့အဝေးလေးတစ်စုံနှစ်စုံလောက်ပဲယူလာနိုင်တယ်လို့ဒေသခံတွေကညီးပါတယ်။ဘာမှလည်းစားစရာမရှိ။အရင်လဲဆာလောင်မုတ်တိတ်နေကြရပါတယ်လို့ပြောပါတယ်။နေအိမ်တွေကိုရေဖုံးလွှမ်းထားတာမြင်တွေ့ရတာဖြစ်ပြီးတော့တချို့ကတော့ကုန်းမြင့်မြင့်ပေါ်မှာခဏရာရေတဲလေးတွေနဲ့ခိုးနားနေကြရပါတယ်။အလုံးအတွက်ကတောက်တုံးရေကိစ္စပြဿနာကအခြေဆုံးဖြစ်ပါတယ်။ဒီရွာသားတွေကတော့ရွာသူကြီးကအချိန်လေးလာကြည့ တချို့တွေကတော့စားစရာရအောင်လို့ကောင်းတဲ့တွေကိုလမ်းဘေးမှာအချောက်ခံဖို့စူးစမ်းနေကြပါတယ်။အဒီရနိုင်ငံအရှေ့မြောက်ပိုင်းအာဆန်ပြည်နယ်ကရေပြည်ကဘုတ်တုံရာသီမတိုင်မီမှာမိုးရေတဲတဲတနဲ့ရွာလို့အခုလိုရေကြီးပြီးတော့ရေပြင်းနဲ့ကြုံရတာဖြစ်ပါတယ်။ဒါကမျိုးတော့ကမဒန်တူဆောဖျောင်းရုပ်တူပြလိုက်မှာတော့ဗြိဆာဘီရင်မာကြီးအလစ်ဇဘက်ရဲ့ပလက်တီနမ်ရတုဆင်နွဲမှုဖြစ်နေမေလ16ရက်နေ့ကပဲသူတို့ပြလိုက်မှာဘီရင်မာကြီးရဲ့ဝတ်ဆုံ24စုံကိုအမတ်တရပြထားလိုက်ပါတယ်ဒုတိယမြောက်အလစ်ဇဘက်ဘီရင်မာကြီးသူ့ရဲ့နန်းတက်290အတွင်းမှာဝတ်ခဲ့တဲ့ဂေါဝင်ရှိတွေကိုဘီရင်မာကြီးရဲ့ပုံတို့ဖျောင်းရုပ်တူ24ခုပေါ်မှာဆင်မြန်းပေးထားတာပါ1953ခုနှစ်ကဘီရင်မာကြီးဘိသိက်ခင်တော်ကဝတ်တဲ့ဝတ်ဆုံစင်တူဝတ်ဆုံနဲ့ပါပါတယ်။1956ခုနှစ်ဘီရင်မာကြီးရဲ့ပထမဆုံးဖျောင်းရုပ်ထုမှာစင်မြန်းပေးထားတဲ့ခြုံတယ်ပြီးတော့ဘီရင်မာကြီးနန်းတန်ငွေရတု1989ခုနှစ်ကဝတ်ဆုံအစရှိသဖြင့်ဒီလိုမျိုးအမတ်တရဝတ်ဆုံတွေကိုပြသထားပါတယ်။မဒန်ထူးဆော့ဖျောင်းရုပ်ထုပြတိုင်းမှာလဲပုံတူလို့သမျှဗဘူးရုပ်တွေမှာဘီရင်မာကြီးပုံတူတွေကအများဆုံးဖြစ်ပါတယ်။အခုဒီ Royal Dress Collection တော်ဝင်ဝတ်ဆုံပြကန်းကိုတော့လန်ဒန်မြို့တော်မှာမေလ28ရက်နေ့ကစပြီးတော့လက်ပတ်ကြာပြသထားမှာဖြစ်ပါတယ
်။ Social Media ပေါ်မှာလူကြည့်များတဲ့ဗီဒီယိုသတင်းလေးတွေကိုမရင်တနာကျော်ကတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့ American နိုင်ငံရဲ့သတင်းဆောင်ပါကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့ Poland သမ္မတ Ukraine နိုင်ငံတွားရောက်ခဲ့တဲ့အကြောင်းပြပြပေးထားပါတယ်။ပိုလန်သမ္မတဟာယူကရိန်းနိုင်ငံကိုရုတ်တရက်တွားရောက်ခဲ့ပြီးယူကရိန်းမျိုးတော်ပါလီမန်မှာမိန့်ခွန်းပြောကြားခဲ့ပါတယ်။ဂျူတော်စစ်ကိုခုခံနေတဲ့ယူကရိန်းနိုင်ငံကိုထောက်ခံကြောင်းပြသတဲ့အနေနဲ့ခုလိုတွားရောက်တာလည်းဖြစ်ပါတယ်။ယူကရိန်းအရှေ့ဘက်ဒွန်ဘတ်စ်ဒေသကိုရုရှားဘက်ကဆက်လက်ထိုးစစ်ဆင်နေစင်တိုက်ခတ်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုအကူအညီပေးမဲ့အစီအစဉ်ကိုသူ့ရဲ့အာရှခီးစဉ်အတွင်းမှာလက်မှတ်ရေးထိုးအတည်ပြုပေးခဲ့ပါတယ်။ VOA သတင်းတောက်အာရာဘာစာဒီပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးပါပါရှင်။
ယူကရိန်းစစ်ကဲမျိုးမာရီယိုဘိုကို3လနီးပါးကြာဝိုင်းရံပိတ်ဆို့တိုက်ခတ်ခဲ့ပြီးနောက်ကျန်နေသေးတဲ့အစိတ်ပိုင်းတွေကိုလည်းတင်ပိုက်နိုင်ခဲ့ပြီလို့ရုရှားဘက်ကကြေညာပါတယ်။ဖေဖော်ဝါရီလကစတဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်တွေဟာမြေမတွက်နိုင်လောက်အောင်ရုံမှရက်စက်တဲ့စစ်ရာဇဝတ်မှုပေါင်းများစွာကျူးလွန်ခဲ့တဲ့ဆိုပြီးတော့ဆွဆွဲခံနေရချိန်မှာမာရီယိုဘိုမြို့ကိုတင်ပိုက်နိုင်လိုက်တာပါ။ယူကရိန်းအရှေ့နဲ့တောင်ဘက်ကယူကရိန်းတပ်ဖွဲ့ဝင်တွေကလေကြောင်းကရောလက်နဲ့ကြီးတွေနဲ့ပါအောင်မြင်ပစ်ခတ်နေနေနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါရယ်ဒီတော့တွင်ပိုလန်သမ္မတအန်ဒရီဒူဒါဟာယူကရိန်းမြို့တော်ခီးဖ်ကိုရောက်ရှိသွားပြီးသမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့တယ်လို့ယူကရိန်းပါလီမန်မှာလည်းမိန့်ခွန်းပြောကြားခဲ့ပါရယ်သမ္မတဒူဒါကရုရှားတွေကိုလွယ်လွယ်နဲ့အလျှော့မပေးဖို့နဲ့ဆက်လက်တိုက်ပွဲဝင်ကြဖို့အားပေးတယ်ကြေညာပါရယ်ရုရှားကြီးကျော်စစ်စာကလေးကပါလီမန်မှာနိုင်ငံသားကောင်းတော်တို့အခုလိုစကားပြောတာဒူဒါပထမဆုံးလည်းဖြစ်ပါတယ်။အာရှမှာရောက်ရှိနေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းယူကရိန်းကိုဘီလီယံ40ပမာဏစည်ရင်းနဲ့လူသားချင်းဆိုင်ရာအကူအညီပေးမယ့်အစီအစဉ်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ US စည်ဦးစည်းချုပ်များအဖွဲ့အစည်းကဟောင်းအငြင်းစားရေးတဲ့ပို့ချုပ်ကြီးမိုက်မူလန်ကတင်းငရင်းနဲ့ ABC This Week အစီအစဉ်မှာအခုလိုပြောပါတယ်။
This is going to be a long slog.
ဒီတွက်ကတော့တော်တော်ကြိုးစားရပါလိမ့်မယ်။ Ukraine ဒေသမှာအဆုံးကြီးရှုံးပြီးတဲ့နောက်အခုအခါသူကအရှိချမ်းကိုအာရုံစိုက်နေတယ်ဆိုတာထင်ရှားပါတယ်။အစပိုင်းတုန်းကတော့ Kiev ကိုသိမ်းပြီးအစိုးရကိုဖြုတ်ချရုပ်သေးအစိုးရကိုခေါင်းဆောင်တင်ဖို့ကြံစီခဲ့တယ်လို့ထင်ပါတယ်။အခုတော့အဲ့ဒီလိုဖြစ်နိုင်တော့မှမဟုတ်ပါဘူး။ဒါပေမဲ့လည်းအရှိတ်ဒေသမှာတော့ဆုံးရှုံးမှုနည်းနိုင်သမျှနည်းအောင်အစွမ်းကုန်လုပ်မယ်လို့ထင်ပါတယ်။သမ္မတဇလန်စကီးကလည်းဒီဒေတာကိုပြန်လိုချင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောနေခဲ့တာပါ
။ရုရှားရဲ့ကျူးကျော်စစ်ကြောင်းဥရောပနိုင်ငံတွေကြားဆွေးနွေးမှုတွေ့လာခဲ့ပြီးပုံမှန်အားဖြင့်ဂျာနီရဲ့တည်လို့ရှိတဲ့ဖင်လန်နဲ့ဆွေဒင်နိုင်ငံတွေလည်းနေတိုးအဖွဲ့ဝင်ဖြစ်ဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းလျှောက်လွှာတင်ခဲ့ပါတယ်။ရုရှားသမ္မတပူတင်ကတော့အဲ့ဒီနိုင်ငံတွေအနေနဲ့နေတိုးအဖွဲ့ရဲ့ဝင်မယ်ဆိုရင်နျူကလ িয়ার လက်နက်တွေကိုဒေတာရင်းမှာဖြန့်ချတက်ဆင်သွားမယ်ဆိုပြီးတော့ချင်းချောက်ပြောဆိုပါတယ်။ဒီနေ့ပုံချုပ်ကြီးမူလန်က ATC District စစ်စမားပူတင်ရဲ့နျူကလ িয়ার လက်နက်အနေနဲ့ပတ်သက်ပြီးတော့အခုလိုသတိပေးပြောဆိုပါတယ
်။ We should remind that as the country
ခုနှစ်လောက်ကနျူကလ িয়ার လက်နက်သုံးခဲ့တဲ့နိုင်ငံအနေနဲ့ဘလောက်ဆိုးကျိုးတွေကြီးတယ်ဆိုတာပြန်သတိပေးသင့်တယ်လို့မတော့အောင်လဲတတ်နိုင်တယ်များဆောင်ရွက်သွားမှာပါ။ဒါပေမဲ့ပူတင်မှာဒီလက်နက်တွေရှိနေပြီးတော့သူဟာအခုဆိုရင်ဂျောင်းပိတ်မိနေတဲ့အနေအထားမှာရှိနေတာကြောင့်သူ့အနေနဲ့ဒါကိုအသုံးချနိုင်ရည်ရှိတာကိုတော့အသေးချာထည့်သွင်းစဉ်းစားရမှာပါ။
နေတိုးအဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံကတော့ဖင်လန်နဲ့ဆွေဒင်နိုင်ငံကနေတိုးအဖွဲ့ဝင်ဖြစ်ဖို့ကြိုးစားတာနဲ့ပတ်သက်ပြီးကန့်ကွက်မယ်ဆိုတာမျိုးပြောနေတာပါ။တူရကီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားသူတွေနဲ့ပတ်သက်ပြီးအဲဒီနိုင်ငံတွေရဲ့သဘောထားယက်တီချက်ရှင်းရှင်းလင်းလင်းမသိရဘူးဆိုပြီးတူရကီဘက်ကပြောနေတာပါ။စနေနေ့ကတော့တူရကီသမ္မတရီဂျစ်ဒေအာရူဝန်နဲ့ဖင်လန်နဲ့ဆွေဒင်ခေါင်းဆောင်တွေဆွေးနွေးပြောဆိုခဲ့ပေမဲ့ရလဒ်နဲ့ပတ်သက်ပြီးတော့မသိရပါဘူး။နေတိုးအဖွဲ့ဝင်နိုင်ငံဖြစ်ဖို့ဆိုရင်အဖွဲ့ဝင်အလုံးကလက်ခံရမှာဖြစ်ပါတယ်အဖွဲ့ဝင်တွေရဲ့လျှောက်လာတဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာဖို့မျှော်လင့်ကြောင်းကိုတော့အနောက်နိုင်ငံတွေကပြောဆိုထားတာပါရုရှားတပ်တွေဆုတ်ခွာသွားပြီးဖြစ်တဲ့ယူကရိန်းဒေသတချို့မှာဒေသခံတွေကလည်းပြန်လည်ထူထောင်ရေးတွေစတင်လှုပ်ဆောင်နေပါပြီကုံစုံဆိုင်ပိုင်ရှင်ဇနိုက်ကာကိုစန်ကိုကရိုက်တာသတင်းဌာနကိုအခုလိုပြောပါရစေ
။
ကိုရင်ကားလိုပြန်ဖြစ်အောင်အားလုံးပြန်ပြီးဆောက်သွားမှာပါ။ကျမတို့ကအခက်အခဲကိုကြောက်တဲ့သူတွေမဟုတ်ပါဘူး။ရုရှားတွေကကျမတို့တိုင်းပြည်ကိုဖဲ့ယူခြင်းပေမဲ့ပြီးမှမဟုတ်သလိုသူတို့ရမှာလည်းမဟုတ်ပါဘူး
။မိုးသက်မုန်တိုင်းတွေကြာရောက်ပြီးချိန်မှာလေပင်လေညှင်းတိုက်ခတ်လာမှကြောင်းလူနေမှုပွားတွေအားလုံးပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်နေကြောင်းလည်းသူကပြောပါရယ်ခင်ဗျာ
ကောင်းအောင်ပြပြပေးခဲ့တာပါအခုဆက်ပြီးအင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်ဆရာနာတိန့်ထားတဲ့မြန်မာနိုင်ငံမှာ2022ခုနှစ် January လကနေ April လအထိပထမ4လပတ်အတွင်းရေနံနဲ့သဘာဝတန်ငွေအပါဝင်ကဏ္ဍ9ခုမှာနိုင်ငံသားယင်းနှံ့မှုမပါဝင်တာတွေ့ရပါတယ်လက်ရှိမြန်မာနိုင်ငံအတွင်းနိုင်ငံသားယင်းနှံ့မှုအခြေအနေဘယ်လိုရှိပါသလဲအဆက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းစဉ်မှတ်စုအဖြစ်တင်ဆက်ပေးထားပါတယ်ရှင်
2022ခုနှစ်ဇန်နဝါရီကနေဧပြီလအထိပထမ၄လပတ်အတွင်းအခြားဝင်ဆောင်မှုများကဏ္ဍမှာပဲရင်းနှီးမြှုပ်နှံမှုအများဆုံးဝင်ရောက်ခဲ့ပါတယ်။ဒါပေမဲ့ရေနံနဲ့သဘာဝတန်ငွေအပါအဝင်ကဏ္ဍ9ခုမှာရင်းနှီးမြှုပ်နှံမှုလုံးဝမဝင်ခဲ့ပါဘူး။ဆောက်လုပ်ရေး၊စက်မှုဆောင်၊ပို့ဆောင်ဆက်သွယ်ရေး၊တထုတူဖော်ရေး၊ဟိုတယ်နဲ့ခရီးစိုက်ပျိုးရေးကဏ္ဍတွေမှာပါမဝင်ခဲ့တာပါ။ကဏ္ဍ၁၂ခုရှိတဲ့အထက်ခုနှစ်ခုမှာရင်းနှီးမြှုပ်နှံမှုမဝင်ခဲ့တာကထူးခြားမှုတစ်ခုဖြစ်ပါတယ်။သုံးနှစ်အတွင်းပထမလေးလပတ်အခြေအနေတွေကိုနှိုင်းယှဉ်ရင်လည်းရင်းနှီးမြှုပ်နှံမှုဝင်တာအနည်းဆုံးဖြစ်နေပါတယ်။2020ပြည့်နှစ်ပထမလေးလမှာအမေရိကန်ဒေါ်လာ1ဘီလီယံကျော်ဝင်ခဲ့ပေမဲ့အခုနှစ်လေးလမှာအမေရိကန်ဒေါ်လာ3400ကျော်ပဲရှိပါတယ်။ အရင်2021ခုနှစ်နဲ့ရှင်ရင်လဲအမေရိကန်ဒေါ်လာတန်900နီးပါးရောချသွားပါတယ်22ခုနှစ်ပထမလေလအတွင်းဇန်နဝါရီမှာပဲရှင်းလင်းမြုပ်နှံမှုအများဆုံးဝင်ခဲ့ပါတယ်။ဖေဖော်ဝါရီမှာပြန်ကျသွားပြီးမတ်မှာပြန်တက်ခဲ့ပြီးမယ်။ဧပြီမှာဆက်ကျခဲ့ပါတယ်။ဧပြီမှာရခဲ့တဲ့ရှင်းလင်းမြုပ်နှံမှုပမာဏကအမေရိကန်ဒေါ်လာ6တန်းနီးပါးပဲရှိပါတယ်။ဒါဒီနှစ်ပထမလေလပတ်အတွင်းအနှိမ်ဆုံးကိုရောက်ခဲ့တာပါ။နိုင်ငံလိုက်ဝင်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုတွေထဲမှာအာဆီယံ၊ဟောင်ကောင်နဲ့တရုတ်ကထိပ်ဆုံးမှရှိနေပါတယ်။စုစုပေါင်းရင်းနှီးမြှုပ်နှံမှုရဲ့54ရာခိုင်နှုန်းကအာဆီယံနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုကဒီလေးလအတွင်းစုစုပေါင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုရဲ့73ရာခိုင်နှုန်းလောက်ပဲရှိတာကထူးခြားပါတယ
် ISP မြန်မာတင်ဆက်ပေးခဲ့တဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုလက်ရှိအနေအထားကိုနှာစင်ခဲ့ရတာပါအခုတစ်ခါတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနှာစင်ရမှာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့က Metropolitan ပြတိုက်မှာ American Fashion ဆိုပြီးကမ္ဘာကိုထိုးပေါက်နိုင်ခဲ့တဲ့ဒီဇိုင်နာတွေရဲ့ Fashion ဖန်တီးမှုတွေကိုပြသနေပါတယ်။ KSSF ပြောင်းလဲသွားတဲ့ American Fashion တွေကိုရုပ်ရှင်ဒါရိုက်တာ6ယောက်ကပြင်ဆင်ပြသထားတာပါ။ကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာမတ်စုမြတ်မွန်တင်ဆက်ပေးထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ The Met လို့အတူကခေါ်ကြတဲ့ Metropolitan Museum of Art အနုပညာပြတိုက်ကြီးမှ In America an Anthology of Fashion ဆိုပြီး American Fashion ဖန်တီးမှုတွေကိုပြသနေပါတယ်18ရာစုကနေဒီကနေ့အထိ American ပြည်ထောင်စုမှာအမျိုးသမီးအမျိုးသားတွေဘယ်လိုဝတ်စားခဲ့ကြသလဲဆိုတာကိုမတူညီတဲ့ကာလအပိုင်းအခြားလိုက်ပြင်ဆင်ပြသထားတာပါနှစ်ပေါင်း200ကျော်အတွင်းအမေရိကန်နိုင်ငံရဲ့ရှင်ကျေးမှုအတွေ့အခေါ်နဲ့ကိုပိုင်ဟပ်ပန်တွေကိုထင်ဟပ်စေတဲ့ American Fashion တွေကိုထူးခြားတဲ့အပြင်အစင်တွေနဲ့အတူခင်းချင်းပြသထားတာဖြစ်ပါတယ်။ပိုပြီးထူးခြားတာကတော့မတူညီတဲ့ခေတ်တွေခွဲပြားထားတဲ့ပြာခန်း73ခုကို Academy ဆွရှင် American Director တွေဖြစ်ကြတဲ့ Martin Scorsese, Sofia Coppola, Regina King စတဲ့ရုပ်ရှင် Director 6ယောက်ကပြင်ဆင်ထားကြတာဖြစ်ပါတယ်
။ Yeah, no, this year it was a complicated show because we're working with 9 film directors.
ဒီနှစ်ပြဝဲမှာရုပ်ရှင်ဒါရိုက်တာ6ယောက်နဲ့အတူတွဲပြင်ဆင်ပြတာတာဖြစ်လို့တိတ်အနှုတ်စိတ်ပါတယ်ပြတဲ့ရဲ့အမေရိကန်ဆိုင်ရာအဆောင်ပတ်ချက်ကအခန်းတွေထဲမှာကျွန်တော်တို့ပြကျင်တာကိုလာကြည့်သူတွေနေမျောသွားအောင်ရုပ်ရှင်ဒါရိုက်တာတွေကသူတို့စိတ်ကူးနဲ့ပုံဖော်ပြင်ဆင်ပေးနိုင်မယ်ဆိုတဲ့အကြံစီနဲ့စခဲ့တာပါတကယ်ကိုထူးခြားတဲ့အတွေ့အကြုံဖြစ်ပါတယ
်ခင်းလိုက်ပြောင်းလဲသွားတဲ့အမေရိကန်ဘီတူကာနဲ့ဒီဇိုင်းသမိုင်းတွေကိုအဓိကပြသထားတဲ့အဆောင်ဘက်ကအခန်းပေါင်း73ခန်းနဲ့မှာအမေရိကန်ဒီဇိုင်နာတွေဖန်တီးထားတဲ့ဝတ်စုံပေါင်း100လောက်ကိုအသွေးမျိုးစုံနဲ့တွေ့ရမှာဖြစ်ပါတယ်။ American Fashion နဲ့ပတ်သက်လို့ပြတိုက်ပါအဓိကမိမောင်းထိုးပြချင်တာကိုရုပ်ရှင်ဒါရိုက်တာတွေကသူတို့စိတ်ကူးအမြင်တွေနဲ့ဖန်တီးရတာကရုပ်ရှင်တကာရိုက်ကူးရတယ်လို့ပဲလို့ပြောပါတယ်
။ I feel fantastic. It's been months in the making, so to have this moment.
တကယ်လို့ထူးရဲ့ခံစားမှုပါ။လာနေကြီးအချိန်ယူပြင်ဆင်ခဲ့ပြီးအခုတော့ပြသနိုင်ပါပြီ။ရုပ်ရှင်တစ်ခုကိုရိုက်ကူးပြီးပြသတာနဲ့မကွာလှပါဘူး။ရုပ်ရှင်ကစပြတဲ့နေ့လူမျိုးပါပဲ။ Edery တခန်းဝင်တခန်းထွက်ကြည့်နေကြတာမြင်ရတဲ့ခံစားချက်ကသိက္ခူထူးပါတယ်။ Director လုံနေကြဆိုတော့ကြည့်နေသူတွေကိုဘယ်ဟာကြည့်တင်လဲ။ဒီဟာလေးသတိပြုမိမလားဆိုတာမျိုးပြောပြခြင်းနဲ့စိတ်ကိုမနှဲထိန်ထားရပါတယ်။
ဘောဂမ်ကာပွဲတက်ကာဝင်းလို့ကောင်းစဉ်ပေးထားတဲ့ပြခန်းအတွက်ဒီဇိုင်နာမာဂျရီဘိုဂေဟန်ရဲ့ဝတ်ဆောင်တွေကိုပြင်ဆင်ထားတဲ့သူ့ရဲ့ဖန်တီးမှုတွေအပေါ်ပြပွဲလာသူတွေစိတ်ဝင်စားရှိကြတာကိုဝမ်းသာနေတာပါ။ပြပွဲမှာဒါရိုက်တာကြီးမာတင်စကော်ဆေးစီက20ရာစုဖက်ရှင်တွေကိုဖက်ရှင်ဒီဇိုင်နာချားလ်စ်ဂျိမ်းစ်ရဲ့အဝတ်အစားတွေနဲ့ပုံဖော်ထားပါတယ်။ American Fashion သမိုင်းကိုဂုဏ်ပြုထားတဲ့ In America an Anthology of Fashion ပြပွဲဖွင့်ပွဲကိုသမ္မတကတော့ Jill Biden ကိုရိုင်းတက်ရောက်ပြီးတော့မင်းကွန်းပြောခဲ့တာပါ
The history of American design is rich and deep. It is a story of innovation and ingenuity.
American design သမိုင်းကတိတ်လေးနဲ့ထူးကဲဆန်းစုံပါတယ်။စံသစ်တီထွင်မှုတွေ၊သူမတူအောင်ဖောက်ထွက်ဖန်တီးမှုတွေ၊ပြန်လည်စံသစ်မှုတွေနဲ့ပြည့်နေတဲ့သမိုင်းဇာတ်လမ်းတစ်ခုဖြစ်ပါတယ်။အဲ့ဒီသမိုင်းဇာတ်လမ်းထဲမှာပါဝင်သူတချို့ကသူတို့ရဲ့အမှုပညာတွေတက်ရောက်မှုတွေအတွက်အတိမတ်ပြုမခံရတဲ့သူတွေတခါတလေဖြစ်နေပါတယ်။ဒါပေမဲ့ဒီပြလိုက်မှာတော့သူတို့ရဲ့ဇာတ်လမ်းတွေကိုမိမောင်းထိုးပြထားပါတယ်။သူတို့ရဲ့အတန်တွေကျဲကျဲလောင်လောင်ကြားလိုက်မှာဖြစ်တယ်လို့သူတို့ရဲ့ဖန်တီးမှုတွေကိုလည်းထိုးလဲတောက်ပါနေမှာဖြစ်ပါတယ်
။ဥရောပဖက်ရှင်ဒီဇိုင်နာတွေလွှမ်းမိုးနေရာယူထားတဲ့ကမ္ဘာဖက်ရှင်လောကကိုထိုးပေါက်ခဲ့တဲ့ American Fashion Designer တွေကိုဒီပြပွဲမှာအဓိကဂုဏ်ပြုထားပါတယ်။American fashion ရဲ့လို့ပြောစမှတ်ပြရတော့တဲ့အထိ American fashion တမိုင်းကိုပြောင်းလဲစေခဲ့တဲ့အဖြစ်တစ်ခုကိုလည်းပြပွဲမှာပြန်ပြီးပုံဖော်ပြထားပါတယ် The Battle of Versailles ဆိုတဲ့ခေါင်းစဉ်နဲ့နာမည်ကြီး American fashion designer လည်းဖြစ် director လည်းဖြစ်တဲ့ Tom Ford ကပြန်လဲပုံဖော်ထားတာပါ1983ခုနှစ်တုန်းက Versailles နန်းတော်ကြီးကိုပြင်ဆင်ဖို့ရန်ပုံငွေရှာ fashion show မှာ American နဲ့ပြင်သစ် fashion designer တွေသူတဲ့ကိုဦးအောင်တို့ fashion တွေအပြိုင်ဖန်တီးပြသခဲ့ကြပါတယ်ဒီပွဲကနေ American designer တွေရဲ့စမ်းသစ်ထူးခြားတဲ့လက်ရာတွေက fashion လောကမှာအသိအမှတ်ပြုစရာဖြစ်ခဲ့ပါတယ်။အဲ့ဒီပွဲတုန်းကပါဝင်ခဲ့တဲ့ Halston, Anne Klein, Oscar de la Renta စတဲ့နာမည်ကျော် American fashion designer တွေရဲ့ဝတ်စုံတွေဝတ်ဆင်ထားကြတဲ့အယုတ်တွေက fashion စစ်ပွဲဆင်နွှဲနေကြတဲ့ပုံစံမျိုး designer Tom Ford ကလုပ်ထားပါတယ်
။ As we celebrate the designers and the fashion that has shapedthe very identity of America
American ရဲ့ဆိုပြီးမမတသားဖြစ်လျောက်ပုံဖော်ခဲ့တဲ့ဒီဇိုင်နာတွေနဲ့ fashion ကိုချီချူးဂုဏ်ပြုတဲ့အချိန်ထဲမှာသူတို့ဖန်တီးမှုတွေကကျမတို့အားလုံးအတွက်အားကျစရာဖြစ်ပြီးဆက်လက်ရှာဖွေလေ့လာခြင်းစိတ်တွေဖြစ်နေဖို့မျှော်လင့်ပါတယ်။နေ့စဉ်ကျမတို့ပတ်ဝန်းကျင်မှာရှိနေတဲ့အလားတရာတွေအမှုပညာတွေကိုမြင်လာနိုင်တယ်လို့မျှော်လင့်ပါတယ်။အရေးကြီးဆုံးကတော့ရဲရဲကြီးဖန်တီးရရမယ်ဆိုတဲ့အချက်ကိုသတိပေးနေတယ်လို့ဖြစ်မယ်လို့မျှော်လင့်ပါတယ်။
နယူးယောက်မြို့မှာရှိတဲ့ The Met အမှုပညာပြလိုက်ချိန်မှာအဆင့်ဆင့်ပြောင်းလဲလာတဲ့ American Fashion တွေကို American ရုပ်ရှင် Director တွေကရုပ်ရှင်ပြခွက်တွေလိုမျိုးပုံဖော်ပြင်ဆင်ထားကြပါတယ်။ American Designer တွေခေတ်ဆက်ဆက်ဖန်တီးခဲ့တဲ့ Fashion Design တွေကို2022ခုနှစ် September 5ရက်နေ့အထိပြပွဲမှာပြသထားမှာဖြစ်ပါတယ်ရှင်။ကျွန်မစီမံမော်ပါ။
မဆွေမြောင်မောင်ပြောပြပေးခဲ့တဲ့ကမ္ဘာတစွာခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆွေမြောင်မောင်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပခဲ့တဲ့ American, Japan, Australia နဲ့ India လင်းနိုင်ငံခေါင်းဆောင်တွေရဲ့ Quad ထိပ်သီးစည်းဝေးပွဲမှာ Indo-Pacific ဒေသတွင်လွတ်လပ်ပွင့်လင်းမြင်သာမှုရှိရေးအပြေးသွားမယ်လို့ကြေညာကြပါရယ်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့ကိုဗစ်ကရောဂါတုံ့ပြန်ရေးတို့မှလည်းပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာကြပါရယ်။ယူကရိန်းကိုရုရှားကျူးကျော်ဝင်တိုက်တဲ့ကိစ္စဟာဥရောပအရေးကိစ္စတစ်ခုရဲ့မဟုတ်ဘဲကမ္ဘာအရေးဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကထိပ်သီးစည်းဝေးပွဲမှာပြောကြားပါရယ်။ယူကရိန်းမှာဖြစ်တယ်လို့မျိုး Indo-Pacific ဒေသမှာအဖြစ်မခံနိုင်ဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကလည်းပြောကြားခဲ့ပါရယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ပေါ်ဆောင်ဖို့ Indo-Pacific ဒေသကခေါင်းဆောင်တွေတောင်းဆိုလိုက်ကြပါရဲလူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသရဲ့တည်ငြိမ်မှုကိုချင်းချောင်းနေတဲ့မြန်မာနိုင်ငံပဋိပက္ခကိုအထူးစိုးရိမ်နေလို့ American, Japan, Australia နဲ့ India နိုင်ငံခေါင်းဆောင်တွေရဲ့ Indo-Pacific ၄နိုင်ငံထိပ်သီးစည်းဝေးပွဲအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာထည့်သွင်းဖော်ပြခဲ့ကြပါရဲမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာတဲ့အကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့အတွက်ကိုပူးတွဲကြေညာချက်မှာတောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံပြည်ထနာအတွက်အာဆီယံခေါင်းဆောင်နဲ့ဦးဆောင်တဲ့အထောက်မှုတွေအပေါ်ထောက်ခံပြီးတော့အာဆီယံဥက္ကဋ္ဌရဲ့အထူးတန်တမန်ရဲ့အခမ်းအနားကိုကြိုဆိုတယ်လို့လည်းဖော်ပြခဲ့ကြပါတယ်ရှင်။
အင်္ဂါညရဲ့အစီအစဉ်လေးကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမဆုမဖြစ်ပါရယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nexon Loop နဲ့ Telson Mark တို့ဖြစ်ပါရယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူပဲတင်ရှိပါရယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခက်သိမ်းကင်းငြိမ်ပြီးတော့လိုရာဆန္ဒပြသကြပါစေရှင်ကျွန်မအလေးပါပါThank you.
This program has come to you from the Voice of America, Washington.